ာနိုင်ငံမှာလူတိုင်းပြောနေရတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုပြုပြင်ပြောင်းလဲမဲ့ကိစ္စဟာဘလောက်အလားအလာရှိတယ်လဲဆိုတာမေ့ချင်တာပါ။အဲဒီတော့ဒီနေရာမှာပထမမေ့ရမယ့်မေးခွန်းကတော့အာဏာပိုင်တွေဆိုတာသမ္မတနဲ့အစိုးရ executive ဘိုင်းကဘလောက်အလေးအနက်ထားလဲဖွဲ့စည်းပုံပြုပြင်ပြောင်းလဲရမယ်ဆိုတဲ့ကိစ္စကို
ကျွန်တော်ဟိုဒီမြန်မာပြည်မှာတနည်းကြော်ကြော်လောက်ဟိုဒီနိနိကကတ်နဲ့ဒီအုပ်ချုပ်ရေးပိုင်းမဲ့ဖြစ်ဖြစ်ဒီဥပဒေပြုရေးပိုင်းမဲ့ဖြစ်ဖြစ်တမတော်ပိုင်းမဲ့ဖြစ်ဖြစ်လှုပ်တဲ့အချိန်မှာအားလုံးကဖက်အားလုံးကဒီအခြေခံဥပဒေပြုပြင်ရေးကိုသူတို့ကသဘောတူတယ်အဲ့ဒီမှာတခုကွာတာကဆော့ဆော့သွားချင်တဲ့လူနဲ့ဖြည်းဖြည်းနဲ့သွားချင်တဲ့လူကြားမှာပဲရှိတယ်အဲ့တော့ကျွန်တော်အမြင်မှာတော့ဟိုကျွန်တော်တို့ဆော့ဆော့သွားဖို့ကကျွန်တော်တို့ဒီမိုကရေစီကျင့်စဉ်ကျင့်ထားတွေနဲ့ရင်းနှီးမှုတိတ်မရှိသေးတဲ့အတွက်ဒီဖြည်းဖြည်းလေးနဲ့ကျွန်တော်တို့ဆက်သွားလို့ရှိရင်ကျွန်တော်တို့လူချင်းတဲ့အတိုင်းတာလူချင်းတဲ့ဒီမိုကရေစီစနစ်ဟိုကျွန်တော်တို့ပြန်ပြီးတော့ဖော်ဆောင်နိုင်မယ်လို့ကျွန်တော်တို့ယူဆပါတယ
်ဖြည်းဖြည်းသွားခြင်းသူနဲ့မြန်မြန်သွားခြင်းသူโอเคအဲ့ဒီအပိုင်းကိုမပြောခင်မှာများများပြောင်းလဲခြင်းသူနဲ့နည်းနည်းလေးပဲပြောင်းလဲခြင်းသူဆိုတော့ကိုယ်လည်းမှုမျိုးကမရှိဘူးလား
အဲ့ဒါတော့မရှိပါဘူးအငယ်ကျွန်တော်အမြင်မှာများများနဲ့နည်းနည်းနဲ့မရှိပါဘူးအခုကကျွန်တော်တို့လွှတ်တော်တို့ဒီအုပ်ချုပ်ရေးတို့ဒီဟိုပါဘို့တရားစီရင်တို့ပေါ်လာတော့လည်းတိတ်မကြဘူး၃နှစ်တော့မပြည့်သေးပါဘူး၃နှစ်လောက်ပဲရှိပါသေးတယ်ရှင်းရှင်းပြောလို့ရှင်ဒီဇရာတိရဲ့၄ရက်၃ရက်၅ရက်ကိုပြင်မှဟိုဟိုပါကျွန်တော်တို့ဒီပီတွင်းစစ်ကိုရပ်နိုင်မယ်နောက်ပြီးတော့တိုင်းရင်းသားလိုလားချက်တွေလည်းပြည့်စုံမယ်ဆိုတဲ့ဟာကိုမကြည့်တဲ့လူနဲ့ဟိုဖက်မှာဟိုဥပဒေပုံမှန်တစ်ခုကိုဆွဲပြီးတော့ဒီဟာမဖြစ်လို့ရှင်ဒီမိုကရေစီမကြဘူးဆိုတဲ့လူတွေကြားထဲမှာဟိုပြိပက္ခဖြစ်နေတာပဲကျွန်တော်တို့တွေ့ပါတယ
်ဆိုတော့အဲ့ဒီဇယား schedule တွေမှာခွဲပေးထားတဲ့ဒါ power division of authority power မဟုတ်ဖဲနဲ့အဲ့ schedule ထဲမှာဇယားတွေထဲမှာမဖော်ပြထားပဲနဲ့စစ်တပ်ကဘယ်လိုအခွင့်အရေးတွေပေးထားတယ်ဘယ်ဌာနတွေကိုဖြင့်စစ်တပ်ကတာဝန်ယူရမယ်စသဖြင့်ခွဲခြားထားတာတွေနောက်ပြီးလွှတ်တော်မှာအမှတ်25ရာခင်းလို့ပါနေတာတွေတိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်အဲ့ဒီတွေမှာသူဝန်ကြီးချုပ်ကိုသမ္မတကရွေးရတာဆားတဲ့ကိစ္စတွေပေါ့ကြာအဲ့လိုကိစ္စတွေကြတော့ကအာဏာပိုင်တွေဘက်ကလုံးဝပြင်ညင်တဲ့သဘောရှိလားအဲ့ဒီဟာကလုံးဝပြင်ညင်တယ်ဆိုရင်တော့ဒါဟာအများကြီးပြင်ညင်တဲ့အပိုင်းလို့ကျွန်တော်ကသတ်မှတ်တယ်အဲ့လောက်ထိတော့မပြင်မနဲ့တဖြည်းဖြည်းပဲလို့လုပ်မယ်ဆိုရဲပြောတာကနည်းနည်းလေးပဲပြောင်းလဲခြင်းသူအဲ့လိုခွဲလို့မရဘူးလား
မဟုတ်ဘူးဆရာကျွန်တော်တို့အာနာပိုင်လို့ပြောတဲ့ချိန်မှာအခုချိန်မှာအာနာပိုင်နဲ့လူမရှိတော့ပါဘူးဘာလို့ဆိုအာနာကတော်တော်ထဲလဲရောက်နေတယ်ဒီအုပ်ချုပ်ရေးကဏ္ဍကိုလဲရောက်နေတယ်တမတော်ဖက်လဲရောက်နေတယ်တရားစီရင်ရေးလဲရောက်နေတယ်ဆိုတော့အာနာဆိုတာနေရာ၄ခုလောက်မှာခွဲနေတာအဲ့တော့ဒီခုနကမေးတဲ့အထဲမှာဒီတိုင်းဒေသကြီးနဲ့ပြည်နယ်တွေရဲ့ဝန်ကြီးချုပ်တွေကိုတမရခန့်ထားတယ်ဆိုတဲ့ကိစ္စတွေကဒီကျွန်တော်အမြင်ရတော့ဒီကိစ္စကပြောင်းမှာပါပြောင်းဖို့ပြောင်းမှာပါဒုတိယချက်ကဇယတိရဲ့၁ရက်၃ရက်၅ရက်ကိစ္စမှာအခုကနားလေလာပြီဘာလို့ဆိုကချင်းပြည်နယ်မှာကျွန်တော်နောက်ဆုံးရောက်တဲ့အချိန်မှာသူတို့ကချင်းပြည်နယ်လွှတ်တော်ကဥပဒေ15ခုပြုထားတယ်ဒါပေမဲ့အဲ့ဒါအသက်မဝင်ဘူးဘာလို့အသက်မဝင်လဲဆိုတော့ဒီဆဲဥပဒေ400ကျော်ကြောင့်အသက်မဝင်ပဲနဲ့ဖြစ်နေတယ်အခုခါကျတော့ဘာဖြစ်လာလဲဆိုဒီဆဲဥပဒေကအခြေခံဥပဒေလောက်နှိပါ့ကိုပြဿနာဖြစ်နေတယ်အဲ့တော့အခြေခံဥပဒေနဲ့ဒီဆဲဥပဒေကြားမှာမညီတဲ့ဟာကိုညှိဖို့နံပါတ်1ဒီမိုကရေစီကျင့်ဆုံးကျင့်ထုံကျင့်စဉ်တွေနဲ့မညီတဲ့ဒီဆဲဥပဒေတွေကိုပြန်ညှိဖို့ဆိုတော့ပြောတမ်းတွေထွက်လာပါတယ်အဲ့ဒါကျွန်တော်အနေနဲ့တော့ဟိုဟာတိုးတက်မှုတစ်ခုလို့ယူဆပါတယ်ဆရာ
ဟုတ်ကဲ့ဆိုတော့ဒီညမှာမေးရနှစ်ခုရှိပါတယ်ပထမတစ်ခုကတော့ဒီဆဲဥပဒေဆိုတာဟာ constitution အကန့်ညီရမယ်နိုင်ငံတိုင်းမှာကန့်ညီမှုဆိုရင်ဒီဆဲဥပဒေကိုဖွဲ့စည်းပုံဥပဒေကျော်လွှတ်ရမယ်ထူး
နေတယ်လို့လည်းဟုတ်
ဟုတ်တယ်မလား
ဟုတ်ကဲ့
အဲ့တော့အဲ့ဒီဟာတောင်မှမြန်မာနိုင်ငံမှာမကျင့်သုံးနိုင်သေးဘူးဆိုရင်ကိုအန်ဒရူးကပြောတယ်ဒီမှာအာနာဆိုတာဟာတယောက်တည်းလက်ထက်မှာမရှိတော့ဘူးဆိုတော့ separation of power separation of authority ဟာလုံးဝစီးပွားရေးကြစီဖြစ်နေလို့ထင်သလားလွတ်တော်ဟာ independent legislature ဖြစ်သလား independent judiciary ဖြစ်သလားအဲ့လိုပြောတာကြားမနေဘူးလားကိုအန်ဒရူးပြောတာ
ဆရာအခုကအာနာကိုခွဲထားပါတယ်ဒါပေမဲ့ဒီခွဲထားတဲ့အာနာကဟိုဖက်ဒီဖက်ဒီလေးကွင်မှာကောင်းကောင်းအလုတ်မလုတ်နိုင်တဲ့အဆင့်ကိုကျွန်တော်တို့ကရောက်နေတယ်လို့ကျွန်တော်ကတော့ယူဆပါတယ်ကျွန်တော်ဖိုင်းရင်ဖားလိုက်မယ်အဲ့တော့ဒီဆဲဥပဒေကဒီအခြေခံဥပဒေဆန့်ကျင်နေဆိုလို့ရှိရင်အဲ့ဒီဒီဆဲဥပဒေကဟိုပါဗောဒီဘာလဲ
အာနာ
ကနေပြက်ပြဲရမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့မှာဒီဆဲဥပဒေကိစ္စကိုလုတ်မဲ့ကိစ္စကအခြေခံဥပဒေဆိုင်ရာဟိုခုံယုံလည်းရှိပါတယ်နောက်ပြီးတော့ဒီလွှတ်တော်တွေကနေလဲဒီဆဲဥပဒေဟာဒီလက်ရှိ2008အခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးတော့ကျွန်တော်တို့ခုံယုံကိုပို့ရမှာပါဒ damage di asin ko jano rou ga ma yauk nai de bu aku ga jano rou ga ho poum ma o swe pi lo di poum ma o pye ma ho jano rou taing pi ya democracy yauk me tin ni de asin me shi de de lo jano rou yu swa ba de a long ko le sa ba ye
a yo jano တဲ့မေးရမယ်ဆိုရင်တက်မတော်ဘက်ကအကြီးအကဲတွေကနောက်ဆုတ်ပေးမယ်ထင်ပါသလားစစ်တပ်ကနိုင်ငံရေးဥဆောင်မှုမှာထိတ်တန့်ကနေရမယ်ဆိုတဲ့အခန့်ကဏ္ဍအဲ့ဒီ role ကိုသူတို့ဆွန့်လွှတ်လိမ့်မယ်ဆွန့်လွှတ်ဖို့အစီအစဉ်ရှိရလို့ကျွန်တော်ယူဆပါလား
စစ်တပ်ကနိုင်ငံရေးဥဆောင်မှာသူတို့ထိတ်တန့်ကနေရမယ်လို့ကျွန်တော်တော့မမြင်ပါဘူးဗျာဘာလို့ဆိုသူတို့ယူထားတာ25ရာခိုင်နှုန်းပဲရှိပါတယ်ကျန်တဲ့ကျွန်တော်တို့ဟိုအရက်သားတွေ85ရာခိုင်နှုန်းပေးပြီးသားပါပေးထားတဲ့အထက်မှာမှကစားတတ်တာမကစားတတ်တာတော့အဲ့တော့အယက်သားတွေနိုင်ငံကြီးကျွန့်ကျင်မှုမကျွန့်ကျင်မှုနဲ့ဆိုင်မယ်။နောက်ပြီးတော့ကျွန်တော်တွေ့တဲ့တခြားလုံးမှာကျွန်တော်ဒီရောက်ပြီးတော့မြန်မာပြည်ပြန်သွားပြီးတဲ့တခြားလုံးမှာဒီတိုင်းဒါလက်နေကိုင်ဖွဲ့စည်းတွေငင်းချင်းလှုပ်ရှင်တခြားမှာဒီတမရော်ကအရာရှိကြီးတွေအများကြီးနဲ့ကျွန်တော်တွေ့ဘူးပါတယ်သူတို့နဲ့စကားပြောပါတယ်ထမင်းလက်တူစားပါတယ်ဒီနိုင်ငံကြီးကိစ္စလည်းဆွေးနွေးပါတယ်။ကျွန်တော်အမြင်မှာကောက်ချက်တစ်ခုချလို့ရတာကဒီတမရော်ကကျုပ်ပင်ပြောင်းလဲကိုလုံးဝအားပေးတယ်တကယ်လို့သူတို့ကအားမပေးလို့ချင်းဒီနေ့အခြေအနေကိုကျွန်တော်တို့လုံးဝဘယ်နည်းနဲ့မှရနိုင်မှာမဟုတ်ပါဘူးအဲ့ဒါတော့ကျွန်တော်ရဲ့ကောက်ချက်ပါ
ဟုတ်ကဲ့အဲ့တော့25ရာခိုင်နှုန်းပဲယူထားတယ်ဆိုပေမဲ့အဲ့25ရာခိုင်နှုန်းကတကယ် decisive role ဖြစ်နေတယ်ကျန်တဲ့85ရာခိုင်နှုန်းလောက်ကကျန်းခိုင်ဖုံဖြိုးရေးပါတီပြည်ခိုင်ဖြိုးကယူထားတယ်ပြည်ခိုင်ဖြိုးနဲ့စစ်တပ်နဲ့တက်မတော်နဲ့ဆိုတော့သိကွဲပြားတာမဟုတ်ဘူးလို့လူတွေကမြင်ကြပါတယ်ဆိုတော့25ရာခိုင်နှုန်းယူထားတာသိအရေးမကြီးဘူးလားကွအန်ဒရူ
ဆရာကျွန်တော်တို့အနေထားနဲ့တော့ဟိုတစ်ဖက်ကပြောရင်တော့ဟိုဘာလဲယူတိုပီယန်ဒီမိုကရေစီဟိုဘာမျိုးနဲ့ပြောရင်တော့ဖြစ်နိုင်ပါတယ်ဒါပေမဲ့ကျွန်တော်အမြင်မှာတော့ကျွန်တော်တို့အနေနဲ့လက်ရှိအနေထားနဲ့တကယ်အမှန်တိုင်းပြောရင်မြန်မာပြည်မှာ institution ဆိုလို့ဒီတမရော်တစ်ခုပဲရှိပါတယ်ကျန်တဲ့ဟာဘာ institution မှာဟိုမေမေရရမရှိပါဘူးအဲ့တော့ကျွန်တော်တို့ကိုကြိုးထောက်နောက်ခံပြုမဲ့ institution တစ်ခုတော့လိုတယ်25ရာခိုင်နှုန်းဆိုတဲ့ကိစ္စအားလည်းပဲကျွန်တော်ဒီလွန်ခဲ့တဲ့နှစ်နှစ်အတွင်းမှာဒီမဲပြီးတဲ့ဟိုဟာပေါ့ဒီဖွတ်တော်ထဲမှာမဲထည့်တဲ့ပုံစံကိုကျွန်တော်ကြည့်လိုက်တဲ့အခါကျတော့NLD ကအဆိုအတွင်းနဲ့ဟာကိုတမရော်ကထောက်ခံတဲ့ဟာရှိတယ်လို့တမရော်ကထောက်ခံအဆိုအတွင်းနဲ့ဟာကို NLD နဲ့တခြားတိုင်းဒေသပါတီရဲ့ထောက်ခံတဲ့ဟာရှိတယ်အဲ့တော့ဒီဟာကြီးကကျွန်တော်တို့ပုံတည်နည်းအနေနဲ့ကြည့်နေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဖက်ကမှားနိုင်တယ်လို့ကျွန်တော်ယူဆပါတယ်ဆရာ
နောက်တမတော်ဟာသူတို့ပြည်ထောင်စုပြိုကွဲနိုင်တဲ့အလားအလာရှိရဲငါတို့စီသားလျင်ဒီဟာကိုကာကွယ်ဖို့တာဝန်ရှိရဲဆိုတဲ့သူတို့ရဲ့စိတ်ဓာတ်ရေးရာဆွေးမြေယုံကြည်လာမှုကအခုထိဆက်လက်ရှိနေသေးတယ်။အဲ့ဒီအတွက်ကြောင့်တိုင်းရင်းသားတွေနဲ့ဆွေးနွေးတဲ့နေရာမှာတမတော်ဆိုတဲ့အဖွဲ့အစည်းဟာအခိုင်အမာဆုံးဒါသူတို့အတင်းမာဆုံးအဖွဲ့အစည်းဖြစ်တယ်။သူတို့အပြစ်ခတ်ရဆဲရေးကိစ္စတွေဟာတမတော်ဘက်ကသမားရဲ့မိင္ကူတော်မလိုက်နိုင်လို့ဆက်လက်ဖြစ်နေရတယ်ဆိုတော့သုံးသက်ချက်တွေလည်းကြားပါတယ်အဲ့ဒါကိုဘယ်လိုပြောလို့ပါလဲ
ကျွန်တော်မထင်ဘူးဗျာဆရာဘာလို့ဆိုတော့အခုချိန်မှာလက်နေကန်တိုင်းသားအဖွဲ့စည်းပေါင်း56ခုလောက်နဲ့တမရော်နဲ့ဒီအစိုးရဖက်ကငင်းချမ်းရေးပို့ဆောင်ရေးကော်မတီကလူကြီးတွေနဲ့ကျွန်တော်ပါဝင်ခဲ့ပါတယ်နံပါတ်1အချက်ကဘယ်တိုင်းသားအဖွဲ့အစည်းရောမှာပြည်ထောင်စုကနေခွဲထွက်မယ်ဆိုတဲ့ကိစ္စမပြောတော့ပါဘူး။အဲ့ဒီအချိန်မှာတပ်မတော်ကပြည်ထောင်စုပြိုကွေရေးကိစ္စကိုလည်းသူကမပြောတော့ပါဘူး။အဲ့တော့ကျွန်တော်တို့ဒီပြည်ထောင်စုကိုတည်တန့်ခိုင်မြဲအောင်ကျွန်တော်ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စမှာသူတို့ပြောပါတယ်။အပြင်ဖက်ကနေဝေဖန်တဲ့လူကဝေဖန်နေမှာပဲ။ဘာလို့လဲဆိုတော့တကယ်တမ်းဒီစပွဲပေါ်မှာဒီအခန်းထဲမှာတကားပိပြီးဆွေးနွေးရတဲ့အချိန်မှာသူတို့ကမဝင်တော့အထဲမှာတကယ်ဖြစ်နေတဲ့ကိစ္စမမြင်ပါဘူး။အဲ့တော့ကျွန်တော်အနေနဲ့အရင်တုန်းကအမြင်နဲ့တပ်မတော်နဲ့အခု2010နောက်ပိုင်းမှာဖြစ်လာတဲ့တမရော်ကြားမှာလုံးဝကျွန်တော်အမြင်ကပြောင်းလဲသွားတယ်ဒုတိယချက်ကဒီခုနကပြောတဲ့ပြည်ထောင်စုကနေခွဲထွက်ရေးမခွဲထွက်ရေးဆိုတဲ့ကိစ္စအခုချိန်မှာကျွန်တော်တို့မှာဟိုဟာပေါ့စပွဲပေါ်မှာမရှိတော့ပါဘူးဒီကိစ္စကိုအပြင်ကလူတွေကမမြင်နိုင်တဲ့အတွက်တခါလေကြာရင်လွယ်လွယ်မှားမှားနဲ့ဝေဖန်မိတာတွေရှိပါတယ်ဆရာ
နောက်ပြီးတော့အဲ့ဒီတိုင်းပြည်ထဲမှာဖြစ်တဲ့ဘာသာရေးဒါ communal violence တွေဖြစ်လာတယ်ဒီကိစ္စမှာလည်းပဲထိတိယောက်ယောက်အရေးကြီးယူရမယ့်ကိစ္စကပြည်ထရေးရဲရဲတာဝန်ဖြစ်တယ်ရဲဟာပြည်ထရေးဝန်ကြီးဌာနပြည်ထရေးဝန်ကြီးဌာနသည်ကာကွယ်ရေးဦးစီးချုပ်လက်အောက်မှာရှိတယ်အဲ့ဒါကြောင့်အရက်ဖက်အနာကျင်းကျင်းထင်းထင်းတဲ့နေရာမှာသူတို့တက်တက်ကြွကြွမလွတ်လို့ဒီလိုဖြစ်တယ်ဆိုပြီးသတင်းသမားတချို့ကကျွန်တော်ကိုပြောကြပါတယ်အဲ့ဒါက
အဲ့ဒါတော့ကျွန်တော်မယုံပါဘူးဘာလို့ဆိုကျွန်တော်ရခိုင်ပြည်ပြည်ပခတ်စုံစမ်းရှိကော်မရှင်မှာပါတော့အဲ့ဒီရခိုင်ပြည်ကိုကျွန်တော်အချိန်ပေါင်း30ချိန်ကျော်လောက်သွားပြီးတော့လိလာခဲ့ပါတယ်။နေရာပေါင်များစွာတော့လည်းရောက်ခဲ့ပါတယ်။အဲ့အချိန်မှာကျွန်တော်တွေ့တာကနောက်ဆုံးမှာရခိုင်ပြည်မှာဘာဖြစ်လဲဆိုတော့ Tamaroga went by that Kajama, Briba Capchini, Osunukuga, who are Briba Kamachide and eat Hamu Pilare.
Doctor Andrew, General Sumidian and Migun to her, Doctor Andrewha, the Tenua, Piba Machi, Sibiro, Democracy, Ye Taina, Queen Ye, Lucia, Pugutia, Pepara, who tangy happy young Pirina, Doctor Andrew Soto, I built Ruber, and I didn't let Lugar, Sibo to Tunelever, Yin Hini, Tidus, Samuish, Laya, Lusure.